Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ16.25ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနိုင်ငံကမြေရောက်ယထဘုံခွဲတက်ခိုက်မှုတွေတာနီယာရှိသူဟာကာကစ္စတန်နဲ့နိုင်ငံပွားရုရှားနိုင်ငံသားတူဖြစ်တဲ့ကြောင်းကာကစ္စတန်ထောက်လှမ်းရေးအရာရှိတွေကပြောပါရယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာဒါဟုတ်တန်ဝင်းနဲ့တက်ခိုက်မှုဖြစ်တာနီယာရှိနေတဲ့ဖြစ်ရပ်တွင်တင်ဆုံးသူရဲသားဦးရေ58ယောက်တိရှိသွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်ရခိုင်ပြည်နယ်တွင်မနစ်အော်တိုဘားလာအကြမ်းဖက်တက်ခိုက်မှုနောက်ပိုင်းအရသာတင်ဆုံးမှုတွေပျောက်ဆုံးမှုတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကကြီးညာချက်ထုတ်ပြန်တဲ့သတင်းမှာတော့
အဲ့ဒါမှာဟိုမှန်နေပြောရတာတရားဥပဒေသမီးကတော်တော်အားနေဒီဘင်္ဂါလီ community နေနေရလဲတော်ရယ်ခုနကပေါ့ရိုဟင်ဂျာမမရရင်တို့က verification နဲ့မလို့
ဖြစ်ခိုင်ပြည်နယ်လွတ်တော်ကတိုင်းရင်းသားရေးရာ committee ဥက္ကဋ္ဌဦးမမအောင်ပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါဒါအပြင်အမျိုးသားလွတ်တော်တယန်စာရနဲ့တဘာဝပတ်ဝန်းကျင်ထိနေရေး committee ကကချင်ပြည်နယ်ဖားကန့်ကဒေတာကိုတွားရောက်တဲ့တဲ့တွင်နဲ့အတူနိုင်ငံတကာသတင်းဆောင်မကိုလည်းတင်ပြတော်ဖို့ရှိပါတယ်ဒါအပြင်တကြံတေးလက်ဆောင်တဖို့ကိုလည်းထုတ်လွှင့်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ရုရှားနိုင်ငံကမြေရောက်ယထဘုံခွဲတက်ခိုက်မှုတွေတာနီယာရှိသူဟာကာကစ္စတန်နိုင်ငံဘွားရုရှားနိုင်ငံသားတူဖြစ်တဲ့အကြောင်းကာကစ္စတန်နိုင်ငံမှာရှိတဲ့ထောက်လှမ်းရာရှိတွေကပြောပါရယ်တက်ခိုက်မှုကျူးလွန်သူဟာ1995ခုနှစ်ကကာကစ္စတန်နိုင်ငံမှာမွေးဖွားခဲ့တဲ့အက်ဘာဇွန်ဂျယ်လီလော့ဖ်ဆိုသူဖြစ်တဲ့အကြောင်းကာကစ္စတန်လူမျိုးရေးဌာန KGNB ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါရုရှားနိုင်ငံက Interfax သတင်းအေဂျင်စီကတော့ဘုံပေါက်ကွဲသူဖြစ်တာနီယာရှိသူဟာအာရှတိုက် 11 ဒေသကအသက်23နှစ်အရွယ်အမျိုးသားတူဖြစ်တဲ့အကြောင်းရုရှားအာဏာပိုင်တွေကိုကူကာပြီးအစိုးရမှသတင်းဖော်ပြခဲ့ပါရယ်စင်ပီတာစဘက်မျိုးကဘုံပေါက်ကွဲမှုမှာတည်ဆုံးသူအရေအတွက်ဟာ17ယောက်ကနေ14ယောက်ထိတိုးလာတဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းပွဲမှာပဲကျန်းမာရေးဝန်ကြီးကပြောဆိုခဲ့တာပါယထားရဲ့ထူထွေးလာတဲ့တပ်တုတကားတွေကပေါက်ထွက်သွားတဲ့ထိပြင်းထန်တဲ့ပေါက်ကွဲမှုကြောင့်လူ90နီးပါးလောက်ကလည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်တက်ခိုက်မှုတွေဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးမနေ့ကဘုံပေါက်ကွဲမှုနဲ့ပတ်သက်လို့ရုရှားနိုင်ငံက RN TV မှာပြသခဲ့ရမှာတော့တည်ဆုံးနေသူတွေနဲ့ဒဏ်ရာရသူတွေကိုဘူရာပလက်ဖောင်းပေါ်မှာတွေ့ခဲ့ရတယ်လို့ထိတ်လန့်တလုံးနေတဲ့ခီးစဲတွေကလည်းမိခိုးတွေချမ်းမှမျက်နှာတွေကိုအုပ်ပြီးပြေးလွှားနေတာတွေ့ရပါတယ်စေပီတာစဘက်မျိုးကနောက်ထပ်ဘူရာရုံတစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုမိသက်ဘူတစ်ခုခုရဲ့နောက်မှာဖွက်ထားတာတွေ့ခဲ့ရပြီးတဲ့နောက်ရတက်ဖွဲ့ကရှင်းလင်းခဲ့ရပါတယ်ရုရှားအာဏာပိုင်ကတော့လွန်ကျွေးရေးအတွက်ကြိုတင်ကာဝယ်တဲ့အနေနဲ့မြေရောက်ယထပြည့်စွတ်မှုတွေအားလုံးနှိပါးကိုမနေ့တုန်းကရပ်ဆိုင်ခဲ့တာပါစင်ပီတာစဘက်မျိုးကတာဝန်ရှိသူတွေကတော့သုံးရချဝန်ကြီးထိမ့်မဲ့ကြေညာခဲ့ပါတယ်ပေါက်ကွဲမှုဖြစ်တဲ့နေ့မှာပဲဘယ်လာရုစ်သမ္မတလက်ဆန္ဒလူကာရှန်ကိုနဲ့တွေ့ဆုံမှုရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဇာတိမျိုးဖြစ်တဲ့စင်ပီတာစဘက်မှာရောက်ရှိနေတာဖြစ်ပါတယ
်စီးရီးယားနိုင်ငံမှာတော့ဓာတုတန်းငွေနယ်လို့တနင်္လာရှိထားတဲ့တိုက်ခိုက်မှုကြောင့်ကလေးငယ်တွေပါဝင်အ ਨੇ စုံလူပေါင်း58ဦးသေဆုံးပြီးနောက်ထပ်ဒါဇင်တွင်တဲ့ချီတန်ရာတွေရခဲ့ကြပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာဒီနေ့ဖြစ်ခဲ့တဲ့ဓာတုဘုံးတွေလို့ယူဆနိုင်တဲ့လေကြောင်းတိုက်ခိုက်မှုထဲဒီသေဆုံးရသူတွေထဲမှာကလေးငယ်အ ਨੇ စုံ12ဦးပါသွားတယ်လို့ပြည်ထောင်ချေဆိုင်ဆီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကဆိုပါတယ်။ဒီလူခွင့်ရေးအဖွဲ့ကဆက်ပြီးနိုင်ငံမြောက်ပိုင်းအစ်တလီပြည်နယ်ကခန်ရှေခွန်မြို့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်လူတွေအသက်ရှူကျလာတာမုန်းကြီးအသက်ရှူမရဘဲတချို့သေကုန်တာအန်ဒါပဇက်ကအမြုပ်တွေထွက်တာတွေဖြစ်လာခဲ့တယ်လို့ဆိုလိုက်ပါတယ်ဒီဓာတုဘုံလိုယူဆဆရာတွေကိုရုရှားတိုက်လေယာဉ်တွေကကျဲခဲ့တာလားဆီးရီးယားဆွေရတိုက်လေယာဉ်တွေကချခဲ့တာလားဆိုတော့မသေးကြသေးဘူးလို့ဒီဆီးရီးယားလူခွင့်ရေးအဖွဲ့ကစက်ပြောပါတယ်ဆီးရီးယားသမ္မတပါရှားဆက်ကို2000ခုနှစ်တည်းကစတင်တိုက်ခိုက်လာခဲ့တဲ့သဘုံတွေအနေနဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တဲ့အစ်လစ်ပြည်နယ်ကိုထိန်းချုပ်ထားပါတယ်ဒီနှစ်ရှိကြဆီးရီးယားပြည်နယ်စစ်အတွင်းလူပေါင်း4000ကျော်သေဆုံးခဲ့ပြီးနောက်ထပ်လူပေါင်းသန်းတွင်တဲ့အခြေအားလည်းသူတို့နေအိမ်တွေကိုဆင့်ခွာထွက်ပြေးကြရပါတယ်စီးရီးယားဆိုအနေနဲ့အခုလိုဓာတုလက်နက်တွေသုံးပြီးရဲသားတွေကိုတက်ခိုက်လာနေတယ်လို့ဆက်ဆွဲမှုတွေရှိလာခဲ့ပေမဲ့အစိုးရဘက်ကတော့ဆန့်ကျင်ထားပါတယ်ခင်ဗျာ
အစ်ချစ်သမရအက်ဖတာဖာတာအစီစီကိုအမေရိကန်သမရအပြီးတော့မှနွနွတွွတွကျေဆိုပြီးအစ္စလန်ဆွေရောက်ချမ်ပက်ဝါရီတွေကိုချေမွှေးရမှာပူပေါင်းဆောင်ဖို့မနေ့ကပဲခရီးပြုတ်လိုက်တဲ့သမရဒေါ်နယ်ထရန့်ကကမ္ဘာမှာအကြီးဆုံးအရက်နိုင်ငံဖြစ်တဲ့အစ်ချစ်နိုင်ငံနဲ့နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေရတယ်ကိုပြောင်းလဲလိုက်ပါတယ်သမရဟောင်းဘရက်ကိုဝါမှာလက်ထက်2009ခုနှစ်တုန်းကအစ်ချစ်သမရဟောင်းဟော့စနီမူဘာရက်ကိုလက်ခံတွေ့ဆုံခဲ့ဘူးတဲ့အချိန်ကစလို့ပထမဆုံးအချိန်အစ်ချစ်ကောင်းဆောင်တူအင်ဂျီရောကိုအလဲပတ်ရောက်လာတာလည်းဖြစ်ပါတယ်အစ်ချစ်သမရဟောင်းမူဘာရက်ကတော့နိုင်ငံရေးအကြွမ်းမှုတွေဂျုံခဲ့ရပြီးတဲ့နောက်ရာလု ကဖယ်ရှားခံခဲ့ရပြီးဗိုလ်ချုပ်ကြီးအောင်စစ်စီအာဏာရလာခဲ့တာပါ။အင်ပြီးတော့မှခေါင်းဆောင်တို့တွေ့ဆုံချိန်မှာတော့အီဂျစ်နိုင်ငံနဲ့အီဂျစ်လူထုတွေအမေရိကန်ဟာမမမမရက်တည်နေတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။စစ်ပဆိုင်ရာဆက်ဆံရေးတွေကိုအမြင့်ဆုံးအဆင့်ထိတိုးမြင့်သွားဖို့နဲ့အမေရိကန်ကိုအီဂျစ်နိုင်ငံရဲ့မဟာမိတ်မိတ်ဆွေကောင်းဖြစ်သဘောထားဖို့လည်းပြောကြားခဲ့တာပါ။အီဂျစ်သမ္မတကတော့2013ခုနှစ်မှာအာဏာရလာခြင်းကစပြီးအလေးထားပြောဆိုနေတဲ့အကြမ်းဖက်ဝါဒတိုက်ဖြတ်ရေးအတွက်သမ္မတထရန့်ရဲ့ခိုင်မာတဲ့ရက်တည်ချက်ကိုလေးစားကြောင်းပြောဆိုခဲ့ပါတယ်။ချမ်ပေါ်ရတက်ဖြည့်ရေးမှာထိရောက်တဲ့မဟာဗျူဟာတွေချမှတ်ရေးမှာအချင်းနိုင်ငံဟာအမေရိကန်နဲ့အတူလက်တွဲသွားမှာဖြစ်ကြောင်းလည်းပြောကြားသွားခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာပထမဆုံးအချင်းဖြစ်ဒီပတ်တဲ့ဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတပတ်ဖြစ်စခန်းမှာတွေ့ကြရမှာပါ။အခုလိုကမ္ဘာထိပ်သီးကောင်းဆောင်နှစ်ဦးလာမယ့်ကြသပတေးနေ့မှာမျက်နှာချင်းဆိုင်တွေ့ဆုံနိုင်မှုကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဒီနိုင်ငံတစ်ခုကြားဆက်ဆံရေးကိုတည်ငြိမ်အောင်အားဖြည့်ပေးနိုင်မယ်လို့သုံးသပ်သူတွေကယူဆနေပါတယ်။ဒါပေမဲ့မတိကျမှုတွေဖြစ်လာမှာကိုလည်းသူတို့ကစိုးရိမ်နေကြပါတယ်။ဒီတွေ့ဆုံမှုမတိုင်ကလေးမှာပဲသမ္မတထရမ့်ကဒီဆွေးနွေးပွဲကအခက်အခဲတော့ရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။မကြသေးခင်ကပဲမြောက်ကိုရီးယားကိုထိမ့်သိမ့်နိုင်ဖို့တရုတ်အနေနဲ့ပို့ကြိုးစားပေးတင်တယ်လို့သမ္မတထရမ့်ကထပ်ပြောခဲ့ပါတယ်။ဒီနေ့ကနေ့တုန်းက Financial Times သတင်းစာနဲ့အင်တာဗျူးလုပ်တုန်းကလည်းသမ္မတထရမ့်ကတရုတ်အနေနဲ့ဒီမြောက်ကိုရီးယားပြဿနာကိုဝိုင်းကူမဖြေရှင်းပေးရင်အမေရိကန်အနေနဲ့သက်သက်ဖြေရှင်းသွားတော့မယ်လို့ပြင်းပြထန်ထန်ဖိအားပေးပြောခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီဆွေးနွေးမှုကနေအမေရိကန်ရဲ့သဘောထားကိုလက်တွေ့တိခောက်ကြည့်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအရင်ကတိပေးခဲ့တာကိုထပ်အတည်ပြုပေးတာကိုကြားရဖို့နဲ့ထိတ်ကြိတ်မြင်ဆိုင်ရေးအပြန်အလှန်လေးစားပြီးအကျိုးတူပူးပေါင်းဆောင်ရွက်တွေကိုလေ့ထားပြီးနှစ်နိုင်ငံကြားမတိကျမှုတွေကိုရှင်းချကာဆက်ဆံရေးတည်ငြိမ်လာဖို့မျှော်လင့်ထားတယ်လို့ပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပညာရှင်ဝန်တောင်ကဆိုပါတယ်ခင်ဗျာ
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ရလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာစစ်စင်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုမှုတွေကြောင့်သေဆုံးသူလူပေါင်း283ယောက်ကိုစတင်တည်ကျိုးနေပါပြီ။အလောင်းတွေကိုမြေမြန်ဆန်ဆန်မြေမြုပ်စေကျိုးနိုင်မှုနဲ့ရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်စေဖို့ကျန်းမာရေးအာဏာပိုင်တွေကမိုကော်ဝါမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှတ်ပြောင်းပေးရနေတာပါ။ဒီချိန်မှာပဲပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်း100လောက်ကိုအရေးပေါ်ကစေးလုပ်သားတွေနဲ့ဒေသခံတွေကအပြည့်စည်တွေကြားခက်ခက်ခဲခဲဆက်လက်ရှာဖွေနေပါတယ်။မြေပြိုမှုတွေကြောင့်သေဆုံးသူတွေထဲမှာတော့ကလေး40ကျော်ပါဝင်ပါတယ်။သမ္မတဝမ်မနျူအယ်ဆန်တိုစ်ကတော့မိုကော်ဝါမြို့မှာစီးပွားရေးအရေးပေါ်ခြေနေကြီးညာထားပြီးမြေပြိုမှုကြောင့်ထိခိုက်ပျက်စီးသွားတဲ့ရေပေးဝေရေးစနစ်ကိုပြန်လည်တိဆောက်ပေးမယ်လို့လည်းကတိပြုခဲ့တာပါ။တဘောကပေးအတွက်ရာသီဥတုဖောက်ပြန်မှုကိုအပြစ်ဖို့ခဲ့တဲ့သမ္မတကတော့မိုကော်ဝါမြို့ဟာတရတာမိုးရေခြင်းရဲ့သုံးပုံတစ်ပုံလောက်ကိုတညာထဲနဲ့ကျုံ့ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။မိုးတိုက်တံမှုကြောင့်စနေနေ့စောပိုင်းကမိုကွာမြို့အနီးနားမှာရှိတဲ့မြစ်တွေကတာတမန်တွေကျူးပေါက်ပြီးဒေသခံတွေအိပ်ပျော်နေတဲ့အချိန်မှာပဲရေတွေရှုံနေအမိုက်ဒရိုက်တွေလမ်းတွေပေါ်ရောက်လာခဲ့တာပါ။ရေပောင်များစွာမိုးတိုက်တံစွာရာသွန်းခဲ့ရကဒေသရင်းကနေရာတော်များမှာရေနဲ့လျှက်စစ်မှုတွေလည်းပြတ်တောက်ခဲ့ရပါတယ်။ကိုလံဘီယာနိုင်ငံမှာနီဗာလိုဒဲလူမီရန်ပေါက်ကွဲရကလူပေါင်း2000ကျော်သေဆုံးခဲ့ရတဲ့1985ခုနှစ်ကကပ်ဘေးအန်ရဲ့ပြီးအခုနောက်ဆုံးမြေပြိုမှုဟာအဆိုးအဝါဆုံးသဘောကပ်ဘေးတစ်ခုလည်းဖြစ်ပါတယ်။မချသေးခင်လတွေမှာတောင်အမေရိကတိုက်ရဲ့ပစိဖိတ်ကမ်းရိုးတန်းဒေသမှာမိုးတိထန်ရေကြီးမှုတွေကြောင့်ပေရူးနဲ့အီကွေဒေါနိုင်ငံတွေမှာလူများပြားသေဆုံးခဲ့ရပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson အနေနဲ့ကုလသမဂ္ဂမှာ AP 28ရက်နေ့ကျရင်ပထမဆုံးချိန်မေးခွန်းပြောဖို့ရှိနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার နဲ့မစိုင်းတုံးကြီးချင်းချောက်မှုပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုအမေရိကန်ကဥဆောင်ခေါ်ယူထားပြီးဒီဆွေးနွေးပွဲလုပ်တဲ့အချိန်မှာအခုလိုမိကုံးပြောမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကဒီမိကုံးပြောရမှာနိုင်ငံတကာနိုင်ငံခြားရေးဝန်ကြီးတွေအများအပြားတက်ရောက်ဖို့မျှော်လင့်ထားတယ်လို့ထုတ်ပြောလိုက်ပါတယ်။သံတမန်ကြီးဟယ်လီကဆက်ပြီးအခုလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကုလသမဂ္ဂမှာမိကုံးပြောမှာကဒီပတ်ထက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပထမဆုံးချိန်ဖလော်ရီဒါပြည်နယ်မှာအရေးပါမဲ့တွေ့ဆုံမှုလုပ်ပြီးမှဖြစ်လာမှာပါလို့ဆိုပါတယ်။သမ္မတကြီးဟလေကပဲဒီအရေးပါတဲ့သမ္မတနှစ်ဦးဆွေးနွေးပွဲကနေတရုတ်အနေနဲ့မြောက်ကိုရီးယားပြဿနာပေါ်အရေးယူဆောင်ရွက်ဖို့အသင့်ဖြစ်မဖြစ်ကိုအသေးချာဖော်ထုတ်ပေးတင်တယ်။မြောက်ကိုရီးယားကတရုတ်ဆိုရတစ်ခုတည်းကိုပဲနားထောင်မှာဖြစ်တယ်လို့ဆိုလိုက်ပါတယ်ခင်ဗျ။
ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ UNFPA အတင်းအဓမ္မကိုဝင်ဖြစ်ကြရတွေကိုသဘောဆန္ဒမပါဝင်မဲ့ကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကငွေချေးထောက်ပံ့တွေဖြတ်တောက်လိုက်ပါတယ်2019ဗန်နာရဲ့အသုံးစီထဲမှာ UNFPA ကိုပေးရမဲ့ထောက်ပံ့ငွေဒေါ်လာ32တန်းခွဲကိုရပ်ဆိုင်ထားမဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထက်လွတ်တော်နိုင်ငံဆက်ဆံရေးကော်မတီကိုမနေ့ကပေးပို့တဲ့ဆံမှာဖော်ပြထားတာပါ။သာသမီ2ယောက်ထက်ပုံမယူဖို့တားမြစ်ထားတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုအကောင့်ထဲပေါ်နေတဲ့တရုတ်မျိုးသားကျမ်းမာရေးနဲ့မိသားစုစီမံကိန်းကော်မရှင်နဲ့ UNFPA ကပူးပေါင်းလှုပ်ဆောင်နေတယ်လို့လည်းစာထဲမှာဖော်ပြထားပါတယ်။ဖြတ်တောက်မဲ့ငွေချေးထောက်ပံ့တွေကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကျန်းမာရေးစီစဉ်မှာပြောင်းလဲအသုံးပြုသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါ။ UNFPA ကတော့တရုတ်နိုင်ငံမှာအာရမကိုဝင်ဖြစ်ချမှုတွေနဲ့ကိုယ်သဘောဆန္ဒမပါဝင်မဲ့ကိုဝင်တားတဲ့စီစဉ်တွေကိုအားပေးနေတယ်လို့ဆိုတဲ့မှားယွင်းတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးသမ္မတထရန့်အစိုးရကဆုံးဖြတ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
ဖိလစ်ပိုင်ရေလုံသားတွေကတောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်ငါးဖမ်းသမောတွေတားမနိုင်စီးမရဝင်လာတာကြောင့်ငါးဖမ်းနိုင်တဲ့နေရာကောင်းတွေရော့ချလာနေတယ်လို့ဆိုလိုက်ပါတယ်။2012ခုနှစ်ထဲကဖိလစ်ပိုင်နဲ့တရုတ်ကြားနယ်မြေအငင်းပွားလာခဲ့တဲ့စကာဘိုရိုသဲတောင်တန်းနီဖိလစ်ပိုင်မြို့မက်ဆန်လော့ကမ်းခြေအနားမှာ2010ခုနှစ်ကနေစပြီးငါးရေအတွက်က50ရာခိုင်နှုန်းတောင်ရော့ချသွားတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်မှုဖရန်ကလင်ကတ်တီဂေးကထုတ်ပြောလိုက်ပါတယ်။ငွေတွေကဆင်းရဲခဲ့တဲ့ဒီသဲတောင်တန်းချွန်းနာတပိုင်မှာပင်လယ်ကိုအဓိကထားရှင်သန်လုပ်ကင်နေရတာကြောင့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေအနေနဲ့တရုတ်နဲ့မဟာမိတ်တည်ဆောက်ပြီးအကူအညီရယူမလားအမေရိကန်ရေးတဲ့သမောတွေကိုပြန်ခေါ်ပြီးနိုင်ငံခြားသမောတွေဝင်မလာအောင်ပူးတွဲကင်းဆောင်တာလုပ်သွားမလားဆိုတာကိုဆုံးဖြတ်ရတော့မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
ngane nyane khin thait tan yaw tadin rwe go kwang lwin ne go win min lo ga jin nya pe khe da ba voa ga ni khu thot lwin pin ni de season rwe go internet sa myana burmese.voanews.com ma lwin ni de chein ne de pyai ne da ye na si nai ma de akhu ro tadin saung ma rwe go sat dai tin pya taw ba me ချစ်ခိုင်ပြည်နယ်မောင်တော်ဒေသမှာ2016ခုနှစ်အောက်တိုဘာလကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာအကြမ်းဖက်တပ်ဖြတ်မှုကြောင့်အရသာ23ယောက်သေဆုံးပြီး10ယောက်ပျောက်ဆုံးနေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။လေလာသူတွေကတော့ဒီအရသာတွေသေဆုံးပျောက်ဆုံးနေတာဟာအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးမှုအားနည်းချက်ဖြစ်သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မောင်တော်ဒေတာအကြမ်းဖက်တိုက်ခိုက်တာဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစတင်ခဲ့တာပါဒီအခင်းဖြစ်ပွားပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြီးပွားအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွစ်ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီလ3ရက်နေ့အထိရရှိထားတဲ့စီးရင်အရာဆိုရင်အကြမ်းဖက်တပ်ဖြတ်ခံရသူအရက်သား23ယောက်ရှိပြီးပျောက်ဆုံးနေသူ10ယောက်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်မောင်တော်ဒေတာမှာဖြစ်ပျက်နေတဲ့အခြေအနေကိုအဲ့ဒီဒေတာကိုတွားရောက်လေ့လာသတင်းယူခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်အကြမ်းဖက်သမားတွေကကျွန်တော်တို့ဒီလောက်ဆိုရင်တော့တချို့နေရာတွေတချို့ကြီးရွာတွေမှာစာမန်ဒီရွာသားတွေအနေနဲ့သူတို့နေတယ်အဲ့တချို့တွေကြတော့လေရွာပြင်းနေကြတယ်မှာသူကသူဒီနေမယ်နေပြီးတော့မှအဲ့သူတို့ဩဇာမခံတာတွေသူကတော့အစိုးရနဲ့ပူးပေါင်းနေလို့သူတို့ယူဆသူတွေအဲ့လိုမျိုးတွေကိုပြန်ပြီးဆွဲတပ်ဖြတ်တာတွေအဲ့ဒါမျိုးတွေလုံးနေတယ်လို့ကျွန်တော်တို့သိရတယ်အဲ့ဒီရဲတပ်ဖွဲ့တွေဓာတ်ကြီးကိုတိုင်တော်မှသူတို့တွေကရွာတွေကနေရွာသွားရင်ဟိုလုံလုံကြီးတွေတွေ့ချယူပြီးတော့မှသူတို့သွားနေရတဲ့အခြေအနေမျိုးမှာအဲ့ဒီအကြံဖက်သမားတွေကတော့ရွာထဲမှာရှိချင်ရှိနေမယ်ဒီကိုရောက်ဖြောက်ဖြောက်ထားမယ်အဲ့တော့အကာအကွယ်ပေးဖို့တော့တော်တော်လေးကိုမလွယ်ဘူးလို့ကျွန်တော်တို့ထင်တာပေါ့နော
်။မောင်တော်ခရိုင်အတွင်းမှာအစ္စလမ်ဘာသာဝင်ဥယျာဉ်9သိန်းကျော်လောက်ရှိပြီးအများစုဟာအစိုးရရဲ့ထိရောက်တဲ့အုပ်ချုပ်မှုကနေကင်းလွတ်နေတာကိုတွေ့မြင်ရကြောင်းလည်းပြောပါတယ်။အရက်သားတွေကိုအကာအကွယ်ပေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲဖို့လိုအပ်မှာဖြစ်ကြောင်းလည်းဦးစီသူအောင်မြင့်ကပြောပါတယ်
။ဒီအုပ်ချုပ်ရေးပိုင်းကမွတ်စလင်ထားတဲ့သဘောထားပေါ့။အစိုးရကထားတဲ့သဘောထားကအဲဒါသူနိုင်ငံသားတွေပါလေလို့ဒီလိုကိုဒီလိုဆရာသတ်မှတ်ထားတာမရှိတဲ့ခါကျတော့သတိပြင်းပြင်းသူတို့နေတယ်အဲနေတဲ့ခါကျတော့ဘာချက်လည်းမှမသိရတော့ဘူးဆက်ဆက်ရေးလည်းသိပြီးတော့မရှိဘူးမရှိတဲ့ခါကျတော့ဒီထဲမှာဘာဖြစ်နေတာမသိတဲ့လိုမျိုးဘယ်လိုကာကွယ်ပေးရမလဲဆိုတာလည်းသူတို့လုံလို့ရမှာမဟုတ်ဘူးအဲဒါဒါကြီးကိုကာကွယ်ပေးဖို့ဆိုရင်အချို့ရေးပိုင်းဆိုင်ရာတွေရောနောက်အဓိကကျတဲ့ဒီလူတွေပေါ့နော်ကိုယ်နိုင်ငံထဲမှာနေတဲ့လူတွေကိုယ်တရားဥပဒေစိုးမိုးအောက်မှာကိုယ်အချို့ရေးအောက်မှာရှိရမယ်ကိုယ်ကလည်းအကာအကွယ်ပေးရမယ်ဒီလိုကွန်ပျူတာတွေအောင်လည်းလုပ်ပြရမယ်။ဘာညာဆိုတော့ policy ကိုအရင်ပြောင်းမှရမယ်။အဲဒီအခြေအနေမပြောင်းနိုင်ဘူးဆိုရင်တော့အဲဒီလိုပဲခက်ခဲနေအောင်ပါပဲ
။
စခိုင်းပြည်နယ်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိရခိုင်ပြည်နယ်လွှတ်တော်ကတိုင်းရင်းသားကြီးရကော်မတီဥက္ကဋ္ဌဦးမောင်မောင်အောင်ကတော့အရသားတွေကာကွယ်ရေးနဲ့ပတ်သက်ပြီးအခုလိုတုံ့တက်ပါတယ်အခုနိုင်ငံသားမဖြစ်သေးပေမဲ့လည်းအခုဘာရဲ့ပြောပြောနိုင်ငံပြည်မှာနေရတဲ့အတွက်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကဘုရားနေကြဆောင်ရေးပညာတမလို့အကုန်လုံးကတော့သူတို့ကလုံးရလုံးကြတ ော့ဘာမှလည်းမလုပ်ဒီတိုင်းပဲအဲနေကမှဟိုအစိုးရပြောတဲ့အတိုင်းနဲ့မဟုတ်ဘဲနဲ့သူတို့ကသူတို့လွတ်လပ်သလိုဟိုအဲ့လိုဒီသွားတော့ဖြစ်တော့ဖြစ်နေတယ်။ဟိုနိုင်ငံသားဖြစ်တာရင်ဖြစ်တာလေခဏပေးသေးလိုက်ကိုယ်နိုင်ငံတွင်းမှာနေတယ်ဆိုတော့အဲ့ဒီနိုင်ငံရဲ့ဥပဒေကိုလိုက်နာဖို့အင်နိုင်ကြီးတယ်။ဒီဒီစုကတော့တရားဥပဒေစိုးမိုးကြီးပါလို့ပြီလား။
တရားဥပဒေစိုးမိုးရေးကိုတိတိယောက်ယောက်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းအခုလိုဆက်ပြောပါတဲ့
ဒီကိစ္စတွေကတော့ဟိုနိုင်ငံတကာနဲ့ဆက်ရတဲ့ကာကြတော့ခုနက human rights ကိုလည်းကိုကနားလည်မှုပြရတယ်တစ်ဖက်ကတော့ဥပဒေရတိတိယောက်လိုအောင်ခုနကကိုလိုပေးတဲ့အခွင့်အရေးပိုင်းက 82A နဲ့လိုအပ်တယ်ပေးရမှာပေါ့နော်သူတို့တော့သွားရမယ်ခုကတော့ဒီ auto bus ကိုရင်းတော့ပိုင်းမှာသူတို့ကဟိုအကြောင်းကို formal လိုမျိုးရှိရင်သူတို့ကနှုတ်ပိတ်တဲ့ဘောမျိုးဆိုတာတော့အဲ့အဲ့အဖွဲ့ကိုထက်တဲ့ဝင်နေတတိယရောက်နေတာစုံစမ်းစစ်ဆေးကြမှာအရေးယူဆောင်ရဖို့အဲ့လိုပဲလူမလို့ဒီလိုပဲတိုးတက်နေပါလေနော
်မုံတော်ဒေတာအကျန်းဖက်ဖြစ်စင်မှာတမ်ဘရော်သား9ဦးရဲတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ကြောင်းနဲ့အကျန်းဖက်တိုက်ခိုက်သူ69ဦးသေဆုံးပြီးချုံတောင်ထားသူတရားစစ်ဆေးနေသူ900ကျော်ရှိကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်
ကြောင်ရင်ကကျင်းပပြီးကြီးခဲ့တဲ့ဂျာပြရွေးကောက်ပွဲမှာလစ်လက်ကိုစလေ19နေရာတွေက18နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက9နေရာမှာအနိုင်ရရှိခဲ့ပါတယ်အမျိုးသားရင်ကျစီရေးအတွက်ဥတီစ조사နေတဲ့ NLD အနေနဲ့တိုင်းရင်းသားဒေသတွေမှာရှုံးနိမ်ခဲ့တဲ့ဟာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိဆောက်ရေးအတွက်စိုးရိမ်စရာဖြစ်လာနေပါသလား NLD အနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီသတင်းပတ်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2323812555လေးဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ဖားကန်သတင်းဖက်ဆက်ရအောင်ပါ။အမျိုးရာလွတ်တော်တယံဇာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဝင်တွေဟာဧပြီလ4ရက်နေ့ကနေ9ရက်နေ့အထိကချင်ပြည်နယ်ဖားကန်ဒေသကိုကွင်းဆင်းပြီးတော့တွားရောက်လည်လာနေပါတယ်။ဒါဟာဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းဒီလွတ်တော်ကော်မတီရဲ့ဖားကန်ဒေသပထမဆုံးခီးစဉ်ဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်။
ကျောင်းမြတ်ဥပဒေကျမ်းအတွက်အချက်လက်တွေရှာဖွေဖို့အပြင်တဘာဝတည်ရန်စာတမ်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလေ့လာဖို့ရည်ရွယ်ပြီးကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်9ဦးဟာဖားကန်ဒေသကို၄ရက်တာခီးစဉ်နဲ့ဒီကနေ့ကစပြီးကွင်းဆင်းလေ့လာနေတာပါ။အဲ့ဒီဒေသမှာကြောက်စိန်တူဖို့ရေးလုပ်ငန်းတွေရဲ့အကျိုးသက်ရောက်မှုတွေကိုပါလေ့လာသွားမယ်။ကော်မတီရဲ့ခီးစဉ်နဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌဦးကျော်တီဟာကအခုလိုပြောပါရယ်
။ကျောင်းမြတ်ဥပဒေရေးဆွဲတဲ့အချိန်မှာဟိုဒုအပ်တဲ့ဟာတွေကိုတကယ်တမ်းလက်တွေ့နဲ့မြင်တာရောဒီလိုရှာအတန်ကြားဖို့အတွက်ကိုကိုရောအဲ့ဓာရီနဲ့တော်ပြီးထပ်ပြီးတော့နားထောင်တော့မှကြိုးရတယ်လို့ပြင်ဆင်နေဟာနောက်ပြီးတဘာပတ်ဝန်းကျင်ထိန်းသိမ်းနဲ့လဲစိုင်းနေတော့အဲ့ဓာကိုလည်းဘာဒီအကြံဉာဏ်ပေးဘာဒီပြောလို့ရမလဲဆိုတော့ကိုရောဒီမှာကြည့်ပြီးတော့မှကြည့်ပြီးတော့မှလောအောင်မှာပေါ့ကိုတဘာပတ်ဝန်းကျင်ထိန်းသိမ်းနဲ့စိုင်းနေတော့မြဥပဒေနဲ့စိုင်းနေအဲ့ကိစ္စတွေနဲ့ဒေသခံပြည်သူတွေနဲ့ဟိုတွေ့နိုင်တဲ့ဟာတွေကိုသူတို့နောက်ပြီးတော့မှစာနဲ့အကြောင်းကြားထားတဲ့လူတွေနဲ့တွေ့ပြီးတော့မှသာထောင်းမယ်ပေါ့
အခုခီးစဉ်အတွင်းကချင်ပြည်နယ်အစိုးရကြောက်စိမ့်လုပ်ငန်းရှင်တွေအပါအဝင်မြေမစေးလုပ်သားတွေနဲ့တွေ့ဆုံမှုရှိပါတယ်ဒါအပြင်ကြောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေကိုလည်းလေ့လာသွားဖို့ရှိတယ်လို့ကော်မတီအဖွဲ့ဝင်ဖားကန်ဒေသခံတူဦးလည်းဖြစ်တဲ့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ခေါ်ဦးချိုးကပြောပါတယ
်အဓိကတော့ကျွန်တော်တို့ကဒီမှာကတော့ညီစာပုံကြည့်မယ်နောက်ပြီးမှချောင်းဝင်းနေမြောင်းနေကြည့်မယ်ကချင်ပြည်နယ်အစိုးရဖွင့်တယ်လဲကျွန်တော်တွေ့ပါမယ်နောက်ပြီးတော့မှတက်ဆိုင်တဲ့ကြောက်စိမ့်ရုံးပေါ့ဗျာသူတို့နဲ့လည်းကျွန်တော်တွေ့ပါမယ်ကျွန်တော်အဖွဲ့ရင်းနဲ့တွေ့ပါမယ်နောက်ကျောက်စိမ့်လုံမရှိများအတင်းက ူကြီးတွေလည်းတွေ့ပါမယ်ကျောက်ဆိုင်လုပ်ငန်းရှင်တွေလည်းကျွန်တော်တွေ့ပါမယ
်ဖားကန်ဒီတာမှာကျောက်ဆိုင်တူဖော်ရကနေထွက်ပေါ်လာတဲ့မြေစာပုံတွေကြောင့်မြေမစည်းလုံသွားပေါင်းများစွာအသက်သေဆုံးတာပျောက်ဆုံးတာတွေမကြာခဏဆိုသလိုဖြစ်ထားပါတယ်2016ခုနှစ်အတွင်းဖားကန်ဒေတာကြောင့်စိမ့်လုပ်ငန်းမှာလူအသက်ပေါင်းများစွာဆုံးရှုံးရတာအပါအဝင်သဘောပတ်ဝန်းကျင်ဆိုင်ရာစုချိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေလည်းရှိပါတယ်။အခုဖားကန်ကိုရောက်နေတဲ့တယန်ဇာတာနဲ့သဘောပတ်ဝန်းကျင်ထင်းသိမ်းရေးအမျိုးသားလွှတ်တော်ကော်မတီအနေနဲ့ကြောင့်စိမ့်တူဖော်ရာကြောင့်ဖြစ်လာတဲ့စုချိုးတွေကိုလေ့လာပြီးဆက်ပြီးသုံးသပ်ဆွေးနွေးတော်မယ်လို့ဥက္ကမမြင့်ကဆိုပါတယ်။
ဒီကျောက်ဆိတ်လုပ်ငန်းကြီးတို့တဲ့အောင်မလုပ်ကြမလဲကျောက်ဆိတ်မှာဖြစ်ပေါ်နေတဲ့ဒီရင်ဆိတ်ကိစ္စလည်းဘယ်လိုပူပေါင်းဖြေရှင်းမလဲနောက်ပြီးတော့မှသဘာဝပတ်ဝန်းကျင်အိမ်ဆိုင်ချောင်းမြောင်းတွေလည်းဘယ်လိုရှင်းမလဲဆိုတော့ကျွန်တော်တို့ဒါတွေကတော့ဖတ်ဆွေးနွေးရမယ့်အပိုင်းတွေပေါ့ဗျာကျွန်တော်နိုင်ငံအနေနဲ့ဒီရှင်းလင်းရေးတွေမတတ်နိုင်တော့မှနိုင်ငံတကာကကိုကြီးကိုကျွန်တော်ခေါ်မယ်သဘောဖြစ်နေပါတယ်
ပြီးခဲ့တဲ့အစိုးရအဆက်ဆက်လက်ထက်မှာတော့ဖားကန်ဒေတာတွင်ကျောက်စိမ့်တူဖော်ရေးလုပ်ငန်းတွေမှာနှိစက်ရာကုမ္ပဏီကြီးတွေကပဲကြီးစိုးပြီးပွင့်လင်းမြင်သာမှုမရှိဘဲလှုပ်ဆောင်ခဲ့ကြတာပါဒါကြောင့်လဲလက်ရှိအစိုးရတစ်အနေနဲ့ကျောက်စိမ့်တူဖော်ရေးလုပ်ငန်းစဉ်တွေကိုချက်ချက်မတ်မတ်မလှုပ်ဆောင်နိုင်သေးခင်မှာဖားကန်ဒေတာတွင်ကျောက်စိမ့်တူဖော်မှုကိုခေတ္တရပ်ဆိုင်ထားဖို့ Global Witness အဖွဲ့ကြီးက2016ခုနှစ်အတွင်းကတောင်းဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်အခုတော့ဒကြံသချင်းတစ်ပုဒ်နဲ့ဖျော်ဖြေမပေးခင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်အရင်တင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်ကြာရပြည်နေ့မှာတရုတ်သမ္မတရှီကျင်းပင်နဲ့ပထမဆုံးအကြိမ်တွေ့ဆုံမှာပါသမ္မတထရမ့်ရဲ့ဖလော်ရီဒါပြည်နယ်ကမာလာဂိုပန်းဖြေအင်ယာမှာကျင်းပမဲ့ခေါင်းဆောင်အုပ်ရဲ့ဆွေးနွေးပွဲကဖလော်ရီဒါရာသီဥတုလိုနွေ့နွေ့ထွေထွေရှိချင်မှရှိပါလိမ့်မယ်အမေရိကန်သမ္မတအင်ဘီရိုဆိုင်ယာ VOA သတင်းထောက်များရဲ့အကြီးအကဲစတီဗ်ဟာမန်ရဲ့သတင်းလွှာကိုမတ်တန်ကြီးထက်ကပြောပြထားပါတယ်ရှင
်အမေရိကန်မှာကုန်သွယ်ရေးလုံငွေပြမှုနဲ့အလုတ်ကိုင်းဆုံးရှုံးမဲ့ကိစ္စတွေကြီးကြီးမားမားမရှိတော့တာအကြောင်းတရုတ်သမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံမှုကအခြေအလဲဆွေးနွေးရမယ်ပွဲလို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter စာမျက်နှာမှာသူ့ရဲ့မှန်းဆချက်ကိုရေးပါတယ်။အမေရိကန်ခြေဆိုင်ကုန်ထုတ်လုပ်ငန်းရှင်ကြီးတွေနဲ့သမ္မတထရန့်တို့အင်ဂျီရောမှာတွေ့ဆုံထုံးကလည်းတရုတ်ခေါင်းဆောင်ရှီကျင်းပင်နဲ့ဆွေးနွေးပွဲကနေစိတ်ဝင်စားစရာတွေထွက်ပေါ်လာမယ်လို့ပြောဆိုခဲ့တာပ
ါ။သူနဲ့ရောကိုယ်စားလှယ်အဖွဲ့နဲ့ပါတွေ့ဆုံဆွေးနွေးဖို့ကျွန်တော်ကတော့တိတ်ကိုစိတ်အားထက်သန်နေပါတယ်။ဘာတွေဖြစ်လာမလဲကြည့်ကြတာပေါ့
တရုတ်ခေါင်းဆောင်ဖက်ကလည်းလက်ဗလာနဲ့ရောက်လာပါတော့မဟုတ်ပါဘူး Stimson Center ရဲ့အကြီးတန်းသုတေသီယွမ်ဆန်ကအခုလိုပြောပါတယ
် I foresee that the Chinese will send the Xi here
တရုတ်ဘက်ကအမေရိကန်ပြည်တော်စုအတွင်းအခြေခံအဆအုံဆိုင်ရာရင်းနှီးမြှုပ်နှံမှုလိုမျိုးကိုရရရော်ရော်ပေးမဲ့အရာမလက်ဆောင်ထုတ်ကြည့်တဲ့အတူသမရရှိကိုလွှတ်လိုက်မယ်လို့ကျွန်မထင်ပါတယ်မဲဆန္ဒရှင်တွေကိုဂတိပေးထားတဲ့အတိုင်းအလုတ်ကင်တွေဖန်တီးပေးရေးသမ္မတထရမ့်အတွက်အထောက်အကူဖြစ်စေမှာပ
ါတရုတ်လေးလာသူတချို့ကတော့ဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းတက်သွေးမတိန်ဖြစ်မလာနိုင်တဲ့အပေါ်မှာသတိထားစောင့်ကြည့်နေကြပါတယ် Center for Strategics and International Studies က Scott Kennedy ကအခုလိုပြောပါတယ
် Something crazy could happen unexpected certainly we
you know one tweet ညလုံးမထားတဲ့စုစုကအခြေအနေမျိုးဖြစ်သွားနိုင်ပါတယ် Twitter မှာရေးလိုက်တဲ့အကြောင်းအရာတစ်ခုကဆွေးနွေးပွဲကိုအတိုင်းအတာတစ်ခုထိပြောင်းလဲသွားနိုင်ပါတယ်ဆွေးနွေးပွဲမှာစိစက်ညှိနှိုင်းတာမရှိဘဲနဲ့ပြစ်တင်ပြောဆိုမှုတွေဖြစ်လာနိုင်ပြီးတော့တရုတ်ဘက်ကခြေမကန်မိလက်မကန်မိနဲ့စိတ်ဆိုးဒေါသထွက်သွားစေနိုင်ပါတယ်နောက်ဆုံးစုစုကအခြေအနေမျိုးထိကိုဖြစ်သွားနိုင်ပါတယ
်အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကလည်းအမေရိကန်နဲ့တရုတ်ကြားမှာပြဿနာကြီးတွေရှိတယ်ဆိုတာကိုမှတ်ချက်ပေးထားတာပါ
Everything from the South China Sea to trade
တောင်ကျပင်လယ်ပြင်ရေကအစမြောက်ကိုရီးယားနဲ့ကုန်သွယ်ရေးစုံအားလုံးမှာအမျိုးသားလုံခြုံရေးစီးပွားရေးကိုပိုင်းမှာလဲမဖြစ်မနေဆွေးနွေးရမယ့်ကိစ္စတွေမနှဲပါဘူး။နှစ်ရက်ကြာဆွေးနွေးရတဲ့အခါမှာဆွေးနွေးရမယ့်ကိစ္စတွေကအများကြီးရှိနေမှာပါ
။သမ္မတထရန့်ကတော့သမ္မတဖြစ်မလာခင်မနှစ်ကတည်းကတရုတ်ကိုပြင်းပြင်းထန်ထန်ပြောဆိုထားပါတယ်။တရုတ်နဲ့ကုန်သွယ်ရေးပိုင်းမှာထိထိရောက်ရောက်ဂိုင်းတွဲမယ်လို့ကတိပြုပြောထားပေမဲ့အခုအချိန်ထိတော့ဘာမှမလုပ်ရသေးပါဘူး။Stimson Center ရဲ့အကြီးတန်းသုတေသီယွမ်ဆန်ကအခုလိုပြောပါတယ
် The 45% tariff on Chinese
America ကိုတင်သွင်းတဲ့တရုတ်ကုန်စည်တွေအပေါ်45ရာခိုင်နှုန်းအခွန်ကောက်မယ်ဆိုတာလည်းဖြစ်မလာသေးပါဘူးငွေကြေးတံမိုးကိုအသုံးချပြီးကုန်သွယ်ရေးအသာစီးရအောင်လုပ်နေတဲ့နိုင်ငံအဖြစ်သတ်မှတ်မယ်ဆိုပြီးကတိပြုထားတာလည်းအကောင့်ထဲပေါ်မလာသေးပါဘူ
းထိုင်ဝမ်ကျွန်းဟာတရုတ်ပြည်မှကြီးရဲ့ကွဲကွာနေတဲ့ဒေသတစ်ခုအဖြစ်သတ်မှတ်ထားပြီးတရုတ်အစိုးရဘက်ကအထူးအရှာမခံတဲ့တရုတ်တနိုင်ငံတဲ့မူဝါဒအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကဆန့်ကျင်ပြောဆိုထားတဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးလဲအမေရိကန်ပြည်ထောင်စုမှရောကဘာတလွှားကပါစိတ်ဝင်တစားစောင့်ကြည့်နေကြမှာဖြစ်ပါတယ်ရှင်
။မတ်တငိထိုက်တင်ပြသွားတာပါရှင်။အခုတော့သောတာရှင်နဲ့အတွက်ဒကြံသေးလက်ဆောင်အဖြစ်လွန်ပိုင်သီဆိုထားတဲ့ Miss Badaw တချင်ကိုထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါရှင်။
Bye. နနခင်မတင်ပေါကဝင်လာတဲ့ဒီလေးညင်းရင်ကုန်ချင်းပြေးနှလုံးနဲ့ကြောစားတို့နေရတို့ရဲ့သုံးချိန်ဟာခနာတွင်အိုရင်ကုန်တန်းတွေကုန်တသွင်းအမပဲတွေးလိုက်ရတဲ့ဂျန်ကိုကလေးနဲ့ရှောင်းလေဂျမုံလေးရဲ့ရွာပါတော့ရှင်နေမပူနေလို့ဂျမုံလေးရဲ့ရွာပါတော့ရှင်နေမပူနေလို့
ပိုင်ပြီးဆိုထားတဲ့ Miss Bado တချင်ကိုတော်တော်ရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပေးပေးခြင်း9နာရီမှာ Asia Set 7 Juru ကနေတရက်ဖန်ယူကြည့်ရှုနိုင်ပါရရှင်။အခုတော့ကြာရှည်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင
်။ရုရှားသမ္မတဗလာဒီမီယာပူတင်အလဲပတ်ရရှိနေခြင်းစာတင်မြို့စိန့်ပီတာစဘတ်ကလူစီကားအမြင်ရောက်ပူလာရုံတစ်ခုမှမနေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုအသေးခံဘုံခွဲသမားတူကကျူးလွန်ခဲ့တာဖြစ်ကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောပါရယ်လူ14ယောက်သေဆုံးပြီး50နီးပါးဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုကျူးလွန်သူရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတွေ့ရှိခဲ့တဲ့အကြောင်းရုရှားဆိုရစုံစမ်းစစ်ဆေးကော်မတီကတွေ့ရှိခဲ့တာပါအစ်ချစ်သမားAfter Fatah ACC ကိုအမေရိကန်သမ္မတအင်ပြီးတော့မှနွနွထွေးထွေးချူဆိုပြီးအစ္စလမ်ဆွေရောက်ချမ်းပတ်ဝါရီကိုချိန်မွေးရမှာပူပေါင်းဆောင်ဖို့မနေ့ကပဲကတိပြုလိုက်တဲ့သမ္မတဒေါ်နယ်ထရန့်ကကမ္ဘာမှာအကြီးဆုံးအရနိုင်ငံဖြစ်တဲ့အီဂျစ်နိုင်ငံနဲ့နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေတာတွေကိုပြောင်းလဲလိုက်ပါတယ်။သမ္မတဘရက်ကိုဝမ်မလက်ထက်2009ခုနှစ်တုန်းကအီဂျစ်သမ္မတဟော့စနီမူဘာရက်ကိုလက်ခံတွေ့ဆုံခဲ့ခြင်းကဆက်လို့ပထမဆုံးအချိန်အီဂျစ်ခေါင်းဆောင်တူအင်ပြူရာကိုအလဲပတ်ရောက်လာတာလည်းဖြစ်ပါတယ်။ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုကျမှုတွေကြောင့်တည်ဆုံးခဲ့သူလူပေါင်း293ဦးကိုစတင်တကြုံနေပါပြီ။အလောင်းတွေကိုမြန်မြန်ဆန်ဆန်မြေမြုပ်တကြုံနိုင်မှုနဲ့ရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်စေနိုင်မှုကျန်းမာရေးအနာမဏေကမော်ကိုဝါမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှဲပြောင်းပေးရနေတာပါ။ဒီချိန်ထဲမှာပဲပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်း900လောက်ကိုလည်းအရေးပေါ်ကစေးလူသားတွေနဲ့ဒေသခံတွေကအပြည့်စည်ရချမှာခက်ခက်ခဲခဲဆက်လက်ရှာဖွေနေပါတယ်။စီရီးယားနိုင်ငံမြောက်ပိုင်းမှာဒါရုတန်းဝင်းနဲ့တိုက်ခိုက်မှုဖြစ်တန်တရားရှိနေတဲ့ဖြစ်ရပ်တွင်တည်ဆုံးသူအရသာဥယျာ58ယောက်ထိရှိတော်ပါပြီ။နိုင်ငံမြောက်ပိုင်းအီတလီပြည်နယ်ခန်ရှိခေါမှာလေယောင်းတိုက်ခိုက်မှုတွေပြီးတည်ဆုံးသူတွေထဲကလေးငယ်17ယောက်ထဲမှာပါဝင်နေကြောင်းလဲဗြိတိန်ချီဆိုင်စီရီးယားစွန့်ကြည့်ခဲကပ်ဖွဲ့ကပြောဆိုခဲ့ပါတယ်
။တရင်ချင်းချက်ကိုကောင်လင်းဦးကပြပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိ line to meter 24 kHz 1.33 ည line to meter 25 kHz 1.965 line to meter 51 kHz 5.85နဲ့ line meter 190 kHz 1.905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ချစ်မနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.